ထနိုင်ငံဘန်ကောက်မြို့တော်မှာရေရီတဖြည်းဖြည်းဆက်တက်လာနေတာနဲ့အမျှလူပေါင်းထောင်ထောင်ချီပြီးမြို့ကနေထွက်ခွာနေကြပါတယ်။ဘန်ကောက်မြို့ကနေလေကြောင်းကနေသာမကဘတ်ကားတွေရထားတွေနဲ့မြို့ကိုဆွန့်ခွာဖို့ကြိုးစားနေကြတယ်လို့ကားတွေနဲ့လည်းမြို့ကနေထွက်ခွာနေကြတာပါ။ဘေးလွတ်ရာအဖြစ်တောင်ပိုင်းဒေသကအမြင့်ပိုင်းကိုထွက်ခွာသူတွေလည်းရှိပါတယ်။ကြောက်ဖြာမြစ်ကတက်လာတဲ့ရေတွေဟာကန်းဆက်ကနေတဖြည်းဖြည်းရှန်တက်လာရကဘန်ကောက်မြို့ကအထင်ကရဘီးရင်နန်းတော်ထဲမှာဆိုရင်လေရေတွေဟာချစ်ချင်းဝက်လောက်ထိရှိနေပါပြီ။နောက်ထပ်ရေတွေထက်တက်လာမှာကိုလည်းအစိုးရတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။မြကံပါကနေရှန်လာတဲ့ရေတွေကိုထိမ့်ချုပ်နိုင်မှုအတွက်လဲအာဏာပိုင်တွေကြိုးစားနေကြတာပါရေလွှမ်းမှုတွေဟာနှစ်လလောက်ထိကြာနိုင်တယ်လို့မြို့ကန်တွေကိုသတိပေးထားတဲ့အကြောင်းကိုလည်းကာဝေးရေးဝန်ကြီးယူတာဆက်ဆာစီပရာပါကသတင်းတောက်တွေကိုပြောပါတယ်အစိုးရအနေနဲ့ပြဿနာကိုဖြေရှင်းနိုင်မှုကြိုးစားနေပေမဲ့အခြေအနေမှန်ကိုမြို့ကန်တွေလက်ခံဖို့လိုတယ်လို့လဲထိုင်းကာဝေးဝန်ကြီးကပြောခဲ့တာပါနှစ်ပေါင်း50အတွင်းအဆိုးအဝါးဆုံးအဖြစ်ထိုင်းနိုင်ငံကရေကြီးမှုတွေကြောင့်လူပေါင်း389ယောက်ထိသေဆုံးခဲ့ပြီးဖြစ်တယ်လို့လဲအစိုးရကပြောပါတယ်ရည်ကြီးမှုကြောင့်စီးပွားရေးမှာထိခိုက်နစ်နာမှုတွေလည်းကြုံနေရတာပါထိုင်းဘူဘန်ကတော့ဒီနှစ်အတွက်ထိုင်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာမူလကခန့်မှန်းထားတဲ့ထောက်ဝက်လောက်ရော့ပြီး 4.1 ရာခိုင်နှုန်းကနေ 2.6 ရာခိုင်နှုန်းလောက်ထိကျဆင်းလိမ့်မယ်လို့ခန့်မှန်းတဲ့အကြောင်းဒီကနေ့ပဲပြောလိုက်ပါတယ်